အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကချင်းမြင့်တဲ့နိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုမြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲရရှိပါတယ်။နေ့စဉ်ချင်းမြင့်တဲ့ဒီစုပေးပွဲအခမ်းအနားကိုမတ်လ9ရက်နေ့ကကျင်းပရမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုယ်တိုင်တက်ရောက်စုချင်းမြင့်ခဲ့တာပါ။ဝါရှင်တန် DC မြို့တော်နိုင်ငံရဲ့ဝန်ကြီးဌာနမှာကျင်းပတဲ့အဲ့ဒီစုပေးပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ကပြောပြပေးပါအောင်ဗျာ။
ပရိပခဖြစ်ပေါ်ရဒေသကအမျိုးသမီးတွေနဲ့ကလေးတငယ်တွေရဲ့ဘဝတွေကိုကာကွယ်မြှင့်တင်ပေးခဲ့တာကြောင့်လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအပေါ်ပြက်ပြက်သားသားထုတ်ဖော်ဝေဖန်ခဲ့တာကြောင့်ကရင်မျိုးသမီးနော်ကညောဖော်ကိုနိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုပေးအပ်တာပါအခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေကစုချင်းမြင့်ပေးအပ်ပွဲအခမ်းအနားမှာနော်ကညောဖော်ရဲ့ဆောင်ရွက်ချက်တွေအကြောင်းအခုလိုပြောပါတယ
် An activist in Burma.who has worked her entire life to support ethnic community displaced by the decades
ago. Sezunit ne chi cha myin ga de Myanmar nangan ga pi rwe sin chao thwet pye pyaung shwe ni thain ja de tai na mi da su re paw bwa ta chao long myauk nan kunyi pe ga tu phit par de.
A myo thami ye zwan tat ti shin ne ye san saung jet de ha niya dai ma shi ni de lo ait lo shi ni bu lo wet ni chaung le win ji phon pe u ga byaw wa de. American so ya ni ni le Myanmar democracy ye ne patat pi lo a sin na sai a pe kunyi la ga da wa.ဒီစုပေးအပ်ပွဲအခမ်းအနားကိုအရင်သမရတွေရဲ့ကြော်ရီလဲတက်ရောက်ခဲ့ကြသလိုသမရဒွန်နဲ့ထွတ်မြေကြော်လဲတက်ရောက်ပါတယ်ကိုကျိုးစော့အနေနဲ့ခံပြီးတော့ရေစံတက်တည်ရှိတာဟာလူမှုအတိုင်းဝိုင်းအတွက်အကျိုးရှိစေတဲ့အကြောင်းသမရကြော်မလာနီယာထရမ့်ကအခုလိုပြောပါတယ
် I believe courage is one of the qualities we need most in society
လူမှုအတိုင်းဝိုင်းအတွက်ရေစံတက်တည်အဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးအချက်ကကျမတို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါတယ်ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်ခီးအတွက်လည်းပြင်ဆင်ပေးပါရယ်။ရဲစွမ်းတတ္တိဟာကြောင်းအလဲလုံရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါရယ်။ရဲရင့်မှုနဲ့လူသားချင်းစာနာမှုဆိုတာလည်းရဲစွမ်းတတ္တိရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတဲ့ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါရယ်။
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူထုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါအထူးသဖြင့်အစစ်အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေအတွင်းအတင်းအဓမ္မနေရရွှေ့ပြောင်းမှုတွေလူရဲမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံတကာကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါတယ်ဒါပေမဲ့လည်း2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိင်မန်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူခွင့်ချိုးဖောက်မှုတွေရော့ကျသွားခဲ့ပါပြီလားနိုင်ငံတကာအမျိုးသမီးဆွဲဆောင်ရှင်များစုရှင် KWO ကရင်အမျိုးသမီးအစည်းအရုံးထွေထွေအတွင်းမူနော်ကညောဖော်ကအခုလိုပြောရတယ
် In 2017 the world watched in horror as the Burmese army unleashed
2019ခုနှစ်ကဆိုရင်လေမြမစစ်တပ်ရဲ့ဖိနှိပ်ရက်ဆက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိတ်လန့်စွာမြင်ခဲ့ကြပါတယ်အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကကျူးလွန်မှုတွေပါအမျိုးသမီးတွေပေါ်အဲ့ဒီလိုအာဓမပြုချက်မှုတွေထောင်နဲ့ချီကိုတခြားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်ဒါပေမဲ့လည်းအဲ့ဒီလူတစုကနေပဲတိုင်းပြည်ကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာစီရင်နိုင်ဖို့ကမ္ဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ
်ငယ်စဉ်ကလေးကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နောက်ကျောဖော် KWO ကရင်မျိုးသမီးအစည်းအဝေးအဖြစ်နဲ့လည်းအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်
ကျမတို့အစီအရုံကတော့ဥစားလေအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပါเนาะဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုကြော်ပြတာပြီးတော့လည်းအမျိုးသမီးနဲ့ကလေးအတွက်ပဲသူတို့ကလွန်ချွတ်မှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပါเนา
ะ73ချိန်မြောက်ဖြစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုအခုနှစ်ချင်းမြင်ရမှာအမျိုးသမီးအခွင့်အရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချင်းမြင်တာဖြစ်ပြီးမြန်မာပါဝင်အင်းဒီချင်းဘင်္ဂလားဒေ့ရှ်တိလင်္ကာနိုင်ငံပါဝင်စုစုပေါင်း10ဦးကိုကြီးမြင့်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကစုရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေရခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့သူဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှေ့နေလူခွင့်ရေးလှူရှားသူဖြစ်နေရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအခြေခံပြီးအစီအခံစာရီရေးသားခဲ့သူလည်းဖြစ်ပါတယ်ရာဇီယာဆယ်တနာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောရတယ
်ဒါဘာသာဘာလာမတော်နာဒါမှမဟုတ်ချက်တရှိဘူးအမီနာမဖို
့ဒီစုကကျမကြောက်တဲ့အတွက်မဟုတ်ဘဲရွန်ဂျာတစ်မျိုးသားလုံးအတွက်ကိုစားပြုပါတယ်ကျမရွန်ဂျာအရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတယ်ဒီစုကိုကျမတိတ်ကိုတမိုးထားပါတယ်
နိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုချင်းမြင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆက်ဆောင်ရှင်တွေကိုအဲဒီနိုင်ငံအခြေစိုက်အမေရိကန်တယုံတွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံသားကြီးဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ချိန်မြောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမက်ဇင်မာအောင်နဲ့2015ခုနှစ်မှာမက်မေစပယ်ပြီလို့လဲဒီစုရရှိခဲ့ပူပါရယ်ခင်ဗျာ